ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်မှာစစ်ကောင်စီတပ်ကတစ်ဖက်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေပြီးအောက်တိုဘာ25ရက်နေ့မှာစစ်ကောင်စီရဲ့ကွေလုံးတိုင်စခန်းကို KNLA ပူးပေါင်းတပ်ဖွဲ့ကစီးနင်းခဲ့တာကြောင့်လက်နက်ချတဲ့စစ်တုပ်ပန်း12ဦးအပေါက်18ဦးကိုဖမ်းမိခဲ့တယ်လို့လက်နက်အမြောက်အများကိုလည်းသိမ်းဆည်းရမိခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ။
ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်စိုက်ထုံမြို့နယ်ခွဲမှာရှိတဲ့စစ်ကောင်စီရဲ့ကွီးလုံးတိုင်စခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကစီးနင်းခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာရှိတဲ့ ABSD ရဲ့အဖွဲ့ရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးသိန်းလွင်ကပြောပြပါတယ်
။ကွီးလုံးကဝင်တိုက်ရတယ်ကွာ။ဝင်တိုက်တဲ့အခါကျတော့ဟိုလလုံးတွေမှာရန်သူကစခန်းဆုတ်ခွာပြလိုက်တယ်။ဟိုဆုတ်ခွာပြလိုက်ပြီးတော့နောက်တော့ဆုံးရပြီးတော့မှကျန်တဲ့ရဲဘော်တွေကဟိုအခုကမနိုင်လို့သူတို့18ရာကလက်နက်ချလိုက်တယ်လေ
ဟုတ်
လက်နက်လည်းအများကြီးကျန်ကြတာအများကြီးဆိုလက်နက်ကလည်းဟိုလာတယ်လက်နက်က30ကျော်သူတို့ရရှိရတယ်လေပြန်ကျန်ရယူနေပြီတဲ့ပေါ့
ကရင်မျိုးသားစီယုံတက်မဟာ6နယ်မြေဖြစ်တဲ့ကရင်အခေါ်ဒူပလာယာခရိုင်ကြိုင်စိတ်ကြီးမြို့နယ်ဟောင်တယောမြစ်ကမ်းမှာရှိတဲ့စခန်းဖြစ်ပြီးပူးပေါင်းတပ်ဖွဲ့တွေကအောက်တိုဘာလ25ရက်နေ့ညကဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလက်နက်ချလာသူတွေကိုတော့ကောင်းမွန်စွာထားပြီးနောက်ပိုင်းမှာသူတို့ဆန္ဒအတိုင်းတွားကျင်တဲ့နေရာကိုစီစဉ်ဆောင်ရွက်ပေးတယ်လို့လည်းဦးသိန်းလွင်ကပြောပြပါတယ်
။လက်နက်ချတဲ့သူ18ရောက်ဟို KNU ကျွန်တော်မိတဲ့ခါကသူတို့ကဒီတိပါကော်မရှင်တိုင်းနဲ့အဲ့ဒီလက်နက်ချတဲ့လူတွေတို့ဘောသူတို့နောက်ပိုင်းဘောသူတို့ရဲ့ထိန်းသိမ်းလာပြီးတော့နောက်ကသွားလို့ရသွားလို့ရအောင်သူတို့စီစဉ်နေမယ်လို့တော့အဲ့ဒီဘက်ပြောတယ
်စစ်ကောင်စီရဲ့စခန်းစီးနင်းမှုဖြစ်ပြီးအော်တိုဘာလ26ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ကြိုင်စိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ကွဲအစင်းကျေးရွာဘက်မှာတော့ရဟတ်ရင်တွေနဲ့စစ်ကောင်စီဘက်ကစစ်ကူတွေလာရောက်ချခဲ့ပြီးလေချောင်းကနေတိုက်ခိုက်မှုတွေလုပ်သွားတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီအပိုင်းမှာပဲအချိန်ပေါင်းများစွာလေချောင်းကနေတိုက်ခိုက်ခံခဲ့ရတဲ့ကော့ကရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြဝတီကော့ကရိတ်အာရှလမ်းမှာလူတွေတွာလာတာတွေမလုပ်ဖို့အတွက်လည်းကော်တူးလီအာမီကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်